မရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့စင်ကာပူနိုင်ငံမှာတွေ့ဆုံကြဖို့ရပ်ပိုင်းမဲ့လိုတော့ချိန်မှာမြောက်ကိုရီးယားရဲ့ဒေတာရဲနျူကလ িয়ার အန်ရည်ဟာဒီထိပ်သီးဆွေးနွေးပွဲကြောင့်ပျောက်ပြတ်သွားမှာမဟုတ်ဘူးလို့တောင်ကိုရီးယားအတိုက်အခံ Conservative Party ခေါင်းဆောင်တွေကပြောနေပါတယ်။တစ်ချိန်တည်းမှာပဲထိပ်သီးဆွေးနွေးမှုတွေအတွင်းမှာမြောက်ကိုရီးယားလူခွင့်ရေးကိစ္စကိုထည့်သွင်းဆွေးနွေးဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်။ဂျပန်ဝန်ကြီးချုပ်ကလည်းသူတို့နိုင်ငံရဲ့စိုးရိမ်မှုနဲ့ပတ်သက်လို့ထည့်သွင်းဆွေးနွေးဖို့ဝါရှင်တန်အထိလာပြီးတော့တိုက်တွန်းခဲ့ပါတယ်။ဒီအကြောင်းကို VOA သတင်းတောက်တွေပေးပို့တဲ့သတင်းတွေစူးစီးပြီးတော့ဆက်လက်တင်ပြပေးပါမယ်။သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ဇွန်လ12ရက်နေ့ကျရင်စင်ကာပူမှာတွေ့ဆုံတဲ့အခါမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ရေးသဘောတူညီမှုရအောင်ဆွေးနွေးကြမှာဖြစ်ပါတယ်။အပြန်အလှန်အဖြစ်မြောက်ကိုရီးယားကိုစီးပွားရေးမက်လုံးနဲ့လုံခြုံရေးအာမခံချက်တွေပြန်ပေးမယ်လို့မျှော်လင့်ရပါတယ်။1953ခုနှစ်ထဲကရှိတဲ့ကိုရီးယားစစ်ပွဲပြီးဆုံးကြောင်းစစ်ပြေငြိမ်းရေးသဘောတူစာချုပ်မှာတရားဝင်ငြိမ်းချမ်းရေးသဘောတူညီချက်နဲ့အစားထိုးကောင်းထိုးနိုင်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်Kim Jong-un အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားစီကလုံခြုံရေးအာမခံချက်ရဖို့နျူကလ িয়ার ကင်းစင်အောင်လုပ်ပါမယ်ဆိုတဲ့ကတိအတုကိုပဲပေးလိုက်မယ်လို့တောင်ကိုရီးယားနိုင်ငံကအထူးအတိုက်အခံ Conservative သဘောထားအမြင်ရှိတဲ့ Liberty Korea Party ခေါင်းဆောင် Hon Jo Pyo ကပြောကြားခဲ့ပါတယ
်။ Ayon i hyeopsang i jal delji an delji는 나는 비관적으로 봅니다.
ဒီနိုင်မှုတွေကနေပြီးတော့ရက်လက်ကောင်းတွေထွက်လာလိမ့်မယ်လို့ကျွန်တော်ကတော့သိပြီးတော့အကောင်းမမြင်ပါဘူး။မြောက်ကိုရီးယားအစိုးရတက်ဆိုးရှေဖို့တခုတည်းသောနည်းလမ်းကနျူကလ িয়ার စီစဉ်ဆက်ပြီးတော့ရှိနေဖို့ပဲဖြစ်ပါတယ်။နျူကလ িয়ার စီစဉ်ကိုဆွန့်လွတ်လိုက်ပြီးပြုပြင်ပြောင်းလဲဖို့လမ်းဖွင့်လိုက်ပြီးဆိုတာနဲ့ခင်ဂျုံအစိုးရဟာပြုတ်ပြတ်သွားမှာပါ
။မြောက်ကိုရီးယားရဲ့ကုန်သွယ်ရေး90ရာခိုင်နှုန်းလောက်ကိုပိတ်ဆို့ပြီးတော့စစ်ရေးအရဆောင်ရွက်မယ်ဆိုတဲ့သမ္မတထရမ့်ရဲ့အပြင်းထန်ဆုံးဖိအားမူဝါဒကိုတောင်ကိုရီးယားနိုင်ငံက Conservative Party တော်တော်များများကအခိုင်အမာထောက်ခံခဲ့ကြပါတယ်။ဒါပေမဲ့နျူကလ িয়ার အစီအစဉ်ပြန်လုပ်လို့မရအောင်လုံးဝဖျက်သိမ်းပြီးတော့စုံစမ်းစစ်ဆေးနိုင်မဲ့သဘောတူညီချက်ရဖို့တောင်းဆိုချက်တွေကိုရှော့ပေါကောင်းရှော့ပေါမယ်လို့ American အစိုးရဘက်ကပြောလာတဲ့အပေါ်တော့သဘောမကျကြပါဘူး။ American အနေနဲ့ American ပြည်ထောင်စုကိုဓာတ်ရိုက်ချင်းချောက်နေတဲ့တိုက်ချင်းပြစ်ပယ်ထိန်တုံးအစီအစဉ်အမြန်ဆုံးအဆုံးသတ်ရေးသဘောတူညီမှုကိုသာရအောင်လုပ်ပြီးတော့ဒေတာရဲနျူကလ িয়ার ချင်းချောက်မှုရန်ကိုနောက်မှရှင်းမယ်ဆိုတာမျိုးလုပ်မှာကို Liberty Korea Party ဥက္ကဋ္ဌဟွန်ဂျိုဖြိုးကစိုးရိမ်နေပါတယ်
။미국의중간선거도있고국내정치상황도
အမေရိကန်မှာလွတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေလုပ်ပါတော့မယ်။ပြည်တွင်းနိုင်ငံရေးအခြေအနေကလည်းရှုပ်ထွေးနေတော့အမေရိကန်အတွက်မြောက်ကိုရီးယားနဲ့သဘောတူညီမှုမြန်မြန်ဆန်ဆန်ရနိုင်မယ်နည်းလမ်းကဒါပဲရှိတယ်လို့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်
။တောင်ကိုရီးယားမှာလည်းဒေသန္တရရွေးကောက်ပွဲတွေကိုထရမ့်နဲ့ကင်ထိပ်သီးအစည်းအဝေးအပြီးရပ်ပိုင်းအကြာမှာကျင်းပတော့မှာပါ။မြောက်ကိုရီးယားနျူကလ িয়ার နဲ့မစ်ဆိုင်းထုံးအစီအစဉ်တွေလုံးဝအဆုံးမတန်မချင်းလူအခွင့်အရေးအခြေအနေတွေမတိုးတက်မချင်းရှော့ပေါမှုတွေမလုပ်သင့်ဘူးလို့အတိုက်ခံပါတီဘက်ကပြောနေပေမဲ့တောင်ကိုရီးယားပြည်သူအများစုကတော့မြောက်ကိုရီးယားနဲ့ပြည်လဲအောင်ကြိုးစားနေတဲ့သမ္မတမွန်ဂျေအင်းအစိုးရအပေါ်ထောက်ခံကြတယ်လို့စစ်တမ်းတွေမှာဖော်ပြကြပါတယ်။ကမ္ဘာပေါ်မှာလူခွေရေးမှတ်တမ်းအဆိုးဆုံးနိုင်ငံတွေထဲမှာမြောက်ကိုရီးယားပါဝင်ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမှုကမြောက်ကိုရီးယားရဲ့လူခွေရေးအခြေအနေကိုရှော့တွက်ရမရောက်ဘူးလို့မြောက်ကိုရီးယားလူခွေရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမတ်အိုဟေကန်တာနာက VOA ကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားလူခွေရေးနဲ့ပတ်သက်ရင်အမေရိကန်ကပြက်ပြက်တတရက်တီဆောင်ရွက်တဲ့အတွက်သမ္မတထရမ့်နဲ့ကင်ဂျွန်အန်တို့ဆွေးနွေးပွဲမှာလူခွင့်ရေးကိစ္စထက်သွင်းဆွေးနွေးမယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနှိမ့်နိုင်တဲ့အခါလူခွင့်ရေးပြဿနာကိုမဖြေရှင်းရင်ရေရှည်ခံတဲ့သဘောတူညီမှုရမှာမဟုတ်ဘူးလို့လူခွင့်ရေးအထူးကိုယ်စားလှယ်တောမတ်အိုဟေကန်တာနာကပြောပါတယ်
။ My humble opinion as a human rights reporter is that the human rights dialogue should be included.Because it is part of the discussion, human rights and security and peace.
လူခွင့်ရေးအထူးကိုယ်စားလှယ်တယောက်အနေနဲ့ကျွန်တော်ရဲ့သဘောထားကတော့လူခွင့်ရေးဆိုင်ရာဆွေးနွေးမှုတွေပါဝင်သင့်ပါတယ်။ဘာကြောင့်လဲဆိုတော့ဒါဆွေးနွေးမှုရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။လူခွင့်ရေးလုံခြုံရေးနဲ့ငြိမ်းချမ်းရေးဆိုတာအလုံးဆက်နွယ်နေတာပါ။အခုအချိန်ဒီမှာလည်းဒါကိုကျွန်တော်တို့တက်တေပြလို့ရနိုင်ပါတယ်
။မြောက်ကိုရီးယားကြောင့်လုံခြုံရေးစိုးရိမ်နေတဲ့ဂျပန်နိုင်ငံကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်ထုံးအစီအစဉ်တွေကိုအဆုံးသတ်စေခြင်းနဲ့အပြင်1950နဲ့1980ပြည့်နှစ်ပိုင်းတွေတုန်းကမြောက်ကိုရီးယားကိုပြန်ပေးဆွဲထားတဲ့ဂျပန်လူမျိုးတွေကိစ္စကိုလည်းဂျွန်လ12ရက်ထိပ်သီးဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးစေလိုပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့ဂျပန်ရဲ့စိုးရိမ်မှုတွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေကြားသာရင်းနေတုန်းကဝါရှင်တန်မြို့တော်မှာသမ္မတထရမ့်နဲ့လာရောက်ဆွေးနွေးခဲ့ပါတယ်။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကနေပိုပြီးငြိမ်းချမ်းတည်ငြိမ်မှုနဲ့အရှိမျောက်အာရှမှာတည်တာတဲ့အပြောင်းအလဲကြီးတွေဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်အာဘေကဆွေးနွေးပွဲအပြီးသမ္မတထရမ့်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်